ပါကစ္စတန်နိုင်ငံလာဟိုးကဘုံခွဲတိုက်ခိုက်မှုတစ်ခုအတွင်းလူအနည်းဆုံး55ဦးသေဆုံးခဲ့ပြီးတော့တရာကျော်ဒဏ်ရာရရှိခဲ့ကြပါတယ်။အိန္ဒိယနိုင်ငံနဲ့နယ်စပ်ဝါဂါနယ်စပ်ဂိတ်အနီးညနေခင်းအလံကျအခမ်းအနားကျင်းပတဲ့အချိန်မှာတိုက်ခိုက်မှုဖြစ်ခဲ့တာပါ။အခမ်းအနားကိုတော့နေမဝင်ခင်မှာစတင်ခဲ့ပြီးအခမ်းအနားကိုကြည့်ရှုဖို့အတွက်နိုင်ငံသားခီးသွားတွေအပါအဝင်ရာပေါင်းများစွာသောသူတွေဟာနှစ်နိုင်ငံနယ်စပ်တစ်ဖက်တစ်ချက်မှာစုဝေးလေရှိကြပါတယ်။ဂျမတ် LRR လို့ခေါ်တဲ့ပါကစ္စတန်စစ်သွေးကြအဖွဲ့တစ်ဖွဲ့ကတော့အီးမေးလ်ကနေတဆင့်သတင်းမီဒီယာစီပေးပို့တဲ့ကြေညာချက်ထဲမှာအသေးကဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။မြောက်ပိုင်းဝါဆီရစ်စတန်လူမျိုးစုဒေသမှာတဘုံတွေပေါ်အစိုးရရဲ့တံပြန်စစ်ဆင်ရေးအတွင်းပါကစ္စတန်စစ်တပ်ရဲ့လက်ချက်ကြောင့်သေဆုံးမှုတွေအတွက်လက်စားချေတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြခဲ့ပါတယ်။ပန်ဂျပ်ပြည်နယ်ရဲမှူးချုပ်မူစတက်ဆူကီရာကတော့အရသားတွေအပေါ်ပြစ်မှတ်ထားတိုက်ခိုက်လိမ့်မယ်လို့ဘယ်သူကမှမမျှော်လင့်ခဲ့တဲ့အကြောင်းပြောဆိုခဲ့ပါတယ်။တနင်္ဂနွေနေ့ကအကြမ်းဖက်တိုက်ခိုက်မှုဟာဆိုရင် 1959 ခုနှစ်ကလေးကစတင်ကျင်းပခဲ့တဲ့အလံချအခမ်းအနားအနီးမှာပထမဦးဆုံးအကြိမ်ဖြစ်ခဲ့တာလည်းဖြစ်ပါတယ်။